နောက်နိုင်ငံတွေရဲ့ပိတ်ဆို့တန်ခိုးမှုကြောင့်နေစဉ်နဲ့အမျှပေးဆက်နေရတဲ့ရုရှားဟာယူကရိန်းပေါ်ကျူးကျော်စစ်အရှိန်မြင့်မှုလက်နက်တွေဖြည့်တင်းရေးပုံမခက်ခဲလာနေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဖလန်ကန်ကတနင်္ဂနွေနေ့ကပြောပါတယ်အမေရိကန်နဲ့မဟာမိတ်တွေရဲ့ကုန်သွယ်ရေးထိန်းချုပ်မှုကြောင့်ရုရှားအနေနဲ့လက်နက်တွေထုတ်လုပ်ဖို့အတွက်လိုအပ်တဲ့အစိတ်ပိုင်းတွေကိုပြည်ပကတင်သွင်းလို့မရနိုင်တော့ဘူးလို့သူကပြောပါတယ်။အဲဒီအတွက်ယူကရိန်းတပ်ဖွဲ့တွေရဲ့တံပြန်ထိုးစင်ကြောင့်ဆွတ်လွတ်ခဲ့ရတဲ့လက်နက်တွေစစ်ပွဲမှာပျက်စီးသွားတဲ့လက်နက်တွေနေရာကိုအစားထိုးဖို့အခက်အခဲတွေရှိလာနေတယ်လို့သူကပြောပါတယ်။ရုရှားအနေနဲ့နေစဉ်နေတိုင်းအကုန်ကြတွေများပြားပြီးကြီးမားတဲ့ဝင်တော့ဝင်ဖို့ကိုထမ်းဆောင်နေရကြောင်းလဲ CNN ရုပ်သံသတင်းဌာနရဲ့ States of Union Show အစီအစဉ်မှာဝင်းကြီးဘလင်ကန်ကပြောပါတယ်ပြည်ထောင်ကာဝေးဝင်းကြီးဌာနကလည်းမကြသေးခင်ကစစ်တမ်းအရာယူကရိန်းကျူးကျော်စစ်နဲ့ပတ်သက်ပြီးရုရှားနိုင်ငံအတွင်းမှာလူထုထောက်ခံမှုတွေကြာဆင်းနေတယ်လို့ပြောပါတယ်ရုရှားအစိုးရကစုဆောင်းထားတဲ့အချက်အလက်တွေအရယူကရိန်းကျူးကျော်စစ်ပေါ်အရင်ပြီးခဲ့တဲ့ဧပြီလက80ရာခိုင်နှုန်းထောက်ခံခဲ့ရာကနေအခုအခါမှာတော့25ရာခိုင်နှုန်းလောက်ပဲထောက်ခံကြပြီး55ရာခိုင်နှုန်းကငြိမ်းချမ်းရေးဆွေးနွေးကြဖို့လိုလားနေကြကြောင်းရုရှားလိုလားတဲ့မီဒီယာတစ်ခုမှဖော်ပြထားတာကိုပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကတနင်္ဂနွေနေ့ကကိုးကားထားတာဖြစ်ပါတယ်ခင်ဗျာ။